တော်ရရှိမှခင်ဗျာဘယ်နေရာမှမဆိုအဆိုးနဲ့အကောင်းဟာအမြဲတွန်တွဲနေတတ်သလိုအဆိုးဟာအကောင်းကိုဖြစ်စည်းဖို့ရန်အတွက်အမြဲပဲကြိုးပမ်းနေတာကိုတွေ့ရပါတယ်ဘယ်အထိလဲဆိုတော့လူသားတိုင်းရဲ့ကယ်တင်ရှင်သခင်ယေရှုခရစ်တော်ရွေးချယ်တော်မူခဲ့တဲ့တကြိတ်နှစ်ပါးသောတပည့်တော်တွေထဲမှသစ္စာပေါတူပါရှိခဲ့တယ်ဆိုတာကိုယေရှုခရစ်တော်ဟာအစဦးကတည်းကသိရှိတော်မူခဲ့ပါတယ်ဒီလိုပါရှိနေတာကလည်းအတိတ်ပဲရှိပါတယ်ယေရှုခရစ်တော်ရဲ့အမှုတော်မြတ်ပြီးစီးဖို့အတွက်ပါဝင်ခဲ့ရသူဖြစ်တယ်။ယေရှုခရစ်တော်ရဲ့အမှုတော်မြတ်မှာဒီသစ္စာပေါက်ကိုထည့်သွင်းအသုံးမပြုဘဲဘယ်သူကိုမှလည်းမထိခိုက်စေတဲ့နိလမ်းမျိုးနဲ့ယေရှုခရစ်တော်ဟာသူ့ရဲ့အမှုတော်မြတ်ကိုမဆောင်ရွက်နိုင်ဘူးလားဆိုတဲ့မေးခွန်းအတွက်ရှင်းလင်းချက်နဲ့အတူဒီကနေ့သင်သိရတော့တမန်ကျမ်းအစီအစဉ်မှာရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး6အခန်းငယ်60ကနေရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး9အခန်းငယ်19အထိကိုလေ့လာမှာဖြစ်ပါတယ်။ယေရှုခရစ်တော်ဟာဒီကမ္ဘာလောကမှာလူတွေရဲ့အမျိုးမျိုးဝေဖန်မှုတွေပြစ်တင်မှုတွေကိုခံခဲ့ရတဲ့အကြောင်းရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး6အခန်းငယ်60ကနေရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး9အခန်းငယ်19အထိကိုဒေါက်တာထွန်းမြတ်အေးကအခုလိုသုံးသပ်တင်ပြမှာဖြစ်ပါတယ်
။ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး6အငယ်60မှ65ကိုဆက်လက်လေ့လာခြင်းအပြင်သင်ပြရသောတမန်ကျမ်းအစီအစဉ်ကိုစတင်လေ့လာကြပါစို့။တပည့်တော်အများတို့သည်ကြားလျင်ထိုစကားသည်အလွန်ခက်လိုက်အဘယ်သူနားခံနိုင်မည်နည်းဟုဆိုကြ၏ထို့သောတပည့်တော်တို့ကဲ့ရဲ့အပြစ်တင်သည်ကိုယေရှုသည်အလိုလျောက်သိတော်မူလျှင်ဤတရားစကားကြောင့်သင်တို့သည်စိတ်ပြည့်ကြသလောလူသားသည်အရင်နေရာအရက်သို့တဖန်ကြွတက်သည်ကိုမြင်ရလျှင်အဘယ်သို့ထင်မှတ်ကြမည်နည်းဝိညာဉ်သာလျှင်အသက်ရှင်စေ၏ကိုယ်ကာယသည်အရှင်းမတတ်နိုင်ငါပြောသောစကားသည်ဝိညာဉ်ဖြစ်၏အသက်လည်းဖြစ်၏သောတော်လေသင်တို့တွင်မယုံကြည်သောသူအချို့ရှိ၏ထို့ကြောင့်ငါဤခမည်းတော်သည်အခွင့်ပေးတော်မမူလျင်အဘယ်သူမျှငါထံသို့မလာနိုင်ဟုအထက်ကငါဆိုခဲ့ပြီဟုမိန့်တော်မူ၏ထို့သောမိန့်တော်မူသည့်အကြောင်းဟုမူကားအဘယ်သူမယုံကြည်သည်ကို၎င်းအဘယ်သူသည်ကိုတော်ကိုအနှံမည်ကို၎င်းယေရှုသည်အစဦး၌သိတော်မူ၏ကျွန်တော်တို့တွေဟာပြီးခဲ့တဲ့သင်ခန်းစာတွေမှာငါအသွေးကိုစောက်ကြငါအသားကိုစားကြဒါဆိုရင်အသက်ရှင်ရလိမ့်မယ်ဆိုတာနဲ့ပတ်သက်ပြီးတော့လူတွေအယူအဆအမျိုးမျိုးဖြစ်ကြတာအတွေးအခေါ်မမှီနိုင်တာအတိတ်တွေအမျိုးမျိုးပြန်နေကြတာကိုကျွန်တော်ခြေဖြက်ရှင်းသိမ်းခဲ့ပြီးပါပြီဒီကနေ့အဖို့မှာတော့ကျွန်တော်တို့အများစုလူပဲဦးကြောင်ကြောင်ဖြစ်နေတဲ့အထဲမှာတပည့်တော်တွေလည်းပါတယ်ဆိုတဲ့အဖြေကိုတွေ့လာရပြီအဲ့ဒီတပည့်တော်တွေအတွက်အဖြေကိုခရစ်တော်ကိုယ်တိုင်ပေးလိုက်ပြီလို့ဒီအပိုင်းမှာဆိုရတော့မယ်ဝိညာဉ်သာလျှင်အသက်ရှင်စေ၏တဲ့ငါပြောသောစကားသည်ဝိညာဉ်ဖြစ်၏တဲ့အတိတ်ပဲဟာရှင်းသွားခဲ့ပြီပြီးတော့တခါငါခမည်းတော်ကအခွင့်မပေးတော့မမူဘူးဆိုရင်အဘယ်သူမှငါထံသို့မလာနိုင်ဆိုတာကိုငါပြောခဲ့ပြီပြီဆိုတာကိုခရစ်တော်ထပ်ပြီးသတိပေးလိုက်ပါတယ်ဒီအချက်ကိုလည်းစိတ်စိတ်မစင်စားတဲ့အပေါ်ယံသမားတွေဟာကယ်တင်ရှင်ကိုထိတွေ့ဖို့ဆိုတာဟာလူတိုင်းအခွင့်အရေးမရှိဘူးဆိုတဲ့ကြင်မြောင်းနဲ့ရှိတော့ကနေပြီးဆွဲပြီးတွေးကြပါတယ်ကျွန်တော်ကဒီအပိုင်းကိုရှင်းရမယ်ပြက်ပြက်သားသားပြင်ပြရမယ်ဆိုရင်တော့ကယ်တင်ရှင်သာအခွင့်မပေးရင်ကယ်တင်ခြင်းတရားဆိုတာလည်းမရှိသာဝရအသက်ဆိုတာလည်းမရှိလူဘဝဆိုတာဟာမျောလင့်ကျဲ့ရလို့ဘာမှရှိတော့မှာမဟုတ်ပါဘူးဒါကြောင့်ငါခမည်းတော်ကအခွင့်ပေးတော်မမူရင်သို့မဟုတ်ငါအခွင့်မပေးရင်ဘယ်သူမှငါထံသို့မလာနိုင်ဆိုတာဟာအကျွေးမဲ့မှန်တဲ့ပရမတ္တသစ္စာစကားဖြစ်တယ်လို့ငါထံသို့လာတော်သူမှန်သမျှကိုငါဘယ်တော့မှမပယ်ဘူးဆိုတဲ့မေတ္တာစကားဟာလေရှင်တွဲတီးရှိနေတဲ့ဂရိတော်ကြီးပဲဖြစ်တယ်ဆိုတာကိုတင်ပြလိုက်ပါစေကျွန်တော်မှကယ်တင်ရှင်ထံတော်ကိုလာဖို့မလာဖို့ကိုပိုင်ဆုံးဖြတ်ချက်တွေနဲ့ဆုံးဖြတ်ချက်ချရကြမှာပါမလာခြင်းရင်မရွေးကောက်ပါဘူးအခွင့်မပေးပါဘူးလာခြင်းရင်တော့ကယ်တင်ရှင်ဟာချက်ချင်းအခွင့်ပေးမှာအမှန်ပဲဆိုတာကိုကျွန်တော်ထပ်မံအတည်ပြုချင်ပါတယ်ကယ်တင်ရှင်စီကိုသာချက်ချင်းအခွင့်ပေးတဲ့အတိုင်းသူ့စီကိုသွားပြအောင်သွားထာဝရဘုရားသခင်ကလည်းအလိုအလျောက်အတည်ပြုလိုက်မယ်လက်ခံလိုက်မယ်တစ်ချိန်ထဲမှာသူ့စီကိုဝင်ဖို့ရန်လိုအပ်တဲ့အချက်ကိုတော့မမေ့ရဘူးနော်အဲ့ဒါကတော့နောင်တစိတ်နဲ့ယုံကြည်ခြင်းဆိုတာရှိဖို့လိုတယ်မျှော်လင့်ခြင်းဆိုတာရှိဖို့လိုတယ်ဒါမှသာဖြင့်ကိုဟာအပြစ်သားတယောက်ဖြစ်တယ်ကိုဟာဘာမှမဟုတ်တဲ့လူကိုဟာမြင့်မြတ်သန့်ရှင်းသောထာဝရဘုရားသခင်နဲ့မထိုက်တန်တဲ့လူသူရဲ့ကျေးဇူးတော်ကြောင့်သာကိုဟာကယ်တင်ခြင်းကိုရတယ်ဒီကယ်တင်ခြင်းဟာလေကိုရဲ့အနာဂတ်ဘဝ ကိုယ့်ရဲ့သေလွန်ပြီးသည့်အခြားမဲ့ကာလ၌သာဝရအသက်လန်ဖြစ်တယ်ဆိုတာကိုယုံကြည်တဲ့စိတ်နဲ့ဒီကဲတင်ရှင်ကိုအားကိုခိုလုံတဲ့စိတ်နဲ့သွားဖို့လိုအပ်တယ်။ဒါဟာကျွန်တော်တို့လူသားတိုင်းရယူနိုင်တဲ့ကျေးဇူးတော်ပဲဖြစ်ပါတယ်။ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး6အငယ်66မှ87အဆုံးအထိထိုအခါတပည့်တော်အများတို့သည်ကိုတော်နှင့်မပေါင်းဖော်ဘဲဆုတ်သွားကြ၏။ထို့ကြောင့်ယေရှုသည်တကြိမ်နှစ်ပါးသောသူတို့အားသင်တို့သည်လည်းထွက်သွားခြင်းကအလိုရှိကြသလောဟုမေးတော်မူလျှင်ရှိမုန်ပေတရုကသခင်အကျွန်ုပ်တို့သည်အဘယ်သူထံသို့သွားရပါမည်နည်း။သာဝရအသက်နှင့်ရှင်သောစကားသည်ကိုတော်၌တည်ပါ၏။ကိုတော်သည်ခရစ်တော်သည်ဟုသောအသက်ရှင်တော်မူသောဘုရားသခင်၏သားတော်ဖြစ်တော်မူသည်ကိုအကျွန်ုပ်တို့ယုံကြည်သိမှတ်ကြပါသည်ဟုလျှောက်လေ၏။ယေရှုကလည်းတကြိမ်နှစ်ပါးသောသင်တို့ကိုငါရွေးကောက်သည်မဟုတ်လော။သို့တော်လည်းသင်တို့တွင်ယန္တူတယောက်ပါသည်ဟုမိန့်တော်မူ၏။ထိုသောမိန်တော်မူသောတကြိမ်နှစ်ပါးအဝင်ဖြစ်၍ကိုတော်ကိုအနံ့မိသူရှိမုန်ဤသာယူရရှကာယုတ်ကိုဆိုလိုသည်။ဒီကျမ်းအားဖြင့်ကဲတင်ရှင်းစီမှာတပည့်တော်ဆယ်နှစ်ပါးအပြင်မထင်ရှားလာတဲ့တပည့်တော်တွေလည်းအများကြီးရှိကြလိမ့်မယ်။အဲ့ဒီတပည့်တော်အတော်များများဟာကဲတင်ရှင်းကိုစွန့်ခွာသွားကြပြီဆိုတာကိုကျွန်တော်လွယ်ကူစွာတွေ့နိုင်ပါ रे ။အခိုင်အမာကြံတာကတော့ချစ်တပြည့်တော်ဆယ်နှစ်ဖော်ပဲပေါ့။အဲ့ဒီထဲကမှယဉ်နှင်းစရာတစ္ဆာဖောက်မဲ့တပည့်တော်ဖြစ်သူကပါသေးတယ်။ကဘာကျော်ယူရရှကာယုတ်ပါပဲ။သူ့ကိုခရစ်တော်ကယန္တူတဲ့။အင်္ဂလိပ်ကျမ်းမှာက devil လို့သုံးထားတယ်။ယူဒဆိုတာဟာစာရန်ဘက်တော်သားတရေမရေစီးနေတဲ့လူဆိုတဲ့အဓိပ္ပာယ်ပဲ။အဲ့ဒီတစ္ဆာပေါက်ယူရရှကာယုတ်ရဲ့အကြောင်းဟာအံ့ဩဖို့ကောင်းတယ်လို့လူအုံနောက်နဲ့ဘယ်လို့မှသရုပ်ဖော်မရတဲ့ဘဝဇလံတစ်ခုပဲလို့လေကျွန်တော်ဆိုချင်ပါတယ်။တကယ်တော့သူဟာနတ်ဆိုးဆွဲတယ်လို့ကျွန်တော်အလေးနဲ့ယုံကြည်ယူဆပါတယ်။ကယ်တင်ရှင်သခင်ခရစ်တော်ဟာဒီတပည့်တော်နဲ့ပတ်သက်ပြီးမိမိအပေါ်မှာလွတ်လပ်စွာဆုံးဖြတ်ခွင့်ကိုပေးခဲ့ပါတယ်။တွေ့တာမှုတန်ရောစဉ်လည်းရှိခဲ့တယ်ဆိုတာဟာလေအံ့ဩစရာအချက်တစ်ခုလို့ကျွန်တော်ဆိုချင်ပါတယ်။ရှင်းအနာဂတ်ကျမ်းဒီမှာကလေးကခရစ်တော်ကိုသစ္စာပေါင်းမဲ့အဆွေခင်မွန်းဆိုတာကိုဖော်ပြထားလေတော့ဒီယူရရှကာယုတ်ရဲ့သစ္စာဖောက်ခြင်းဟာဖြစ်ကိုဖြစ်ရမယ်မှုဖြည့်စည်းဆောင်ရွက်ပေးရမှုသာဖြစ်တယ်။ဒါကြောင့်အပြစ်ကင်းတဲ့ဆိုပြီးအချို့ကအပြစ်မရှိဘူးလို့ယူရရှကာယုတ်အပေါ်မှာဆိုတာမျိုးတွေးကြတာကိုကျွန်တော်ကလက်သက်မခံပါဘူး။မှားမိပြီးခဲ့သည်ဆိုတော့လေနောင်တနဲ့ခရစ်တော်ကိုတိုးဝင်အသနာခံမှုအချိန်ကြီးရှိပါရဲ့သားနဲ့ကိုကိုကိုအဆုံးစီရင်လိုက်တဲ့အထိဖြစ်ရတာဟာအင်မတန်ကြီးမားတဲ့ပြင်လို့မရတော့တဲ့မဟာအမှားကြီးပဲဆိုပြီးတော့တယုတ်ဖော်ပြခဲ့တာကိုအားလုံးမှတ်မိကြအောင်ပဲထင်ပါတယ်။ဟုတ်ပါတယ်။ကယ်တင်ရှင်သခင်ခရစ်တော်ကိုသူဟာတစ္ဆာဖောက်မိပြီးတဲ့အချိန်မှာဒီငွေ30ဟာသူ့ကိုဒီငွေဟာပြန်6ထန်းလို့သူဟာလှဲ့တော့မကြည့်ရင်တော့ပဲနဲ့အဲ့ငွေကိုဒီရစ်ပရောဟိတ်ဒီစ်မှာတွားပြီးတော့ဘုံကနေပြစ်ချပေးတယ်။ဒါပေမဲ့အဲ့ဒီညအတွင်းမှာပဲကယ်တင်ရှင်ကိုတောင်းပန်ဖို့အ ਨੇ ဆုံးနှစ်ချိန်သုံးချိန်အခွင့်အရေးတွေရရနေသူမယူခဲ့ဘူး။ဒါကြောင့်မလို့အဆွေသင်ဘာကိုအလိုရှိသည်ဆိုပြီးတော့သူ့ကိုဆက်ဆံတဲ့အထိသူ့ကိုချစ်တဲ့ကယ်တင်ရှင်သခင်ခရစ်တော်စီမှာသူဟာနောင်တနဲ့တိုးဝင်အသနာမခံခဲ့တဲ့အတွက်သူ့ဘဝဟာလုံးဝအပြီးတိုင်ပျက်စီးချုပ်ငိမ့်သွားရတယ်လို့ကျွန်တော်ကတော့ဒီလိုပဲဆွဆွဲခြင်းပါတယ်ဒါဟာအမှန်တရားပါပဲသေသေးချာစဉ်းစားကြည့်ပါသတ်မှတ်တဲ့လမ်းကြောင်းမှာတော့မမှားပဲမနေမှားကိုမှားရမယ်ဒါပေမဲ့စိတ်ယုံမဟုတ်တဲ့လူနှလုံးသားနဲ့ရှင်သန်ရတဲ့လူတစ်ယောက်အဖြစ်အပြစ်ကိုဝန်ချတောင်းပန်လိုက်ရင်သူ့သမိုင်းဟာတမျိုးတပုံပြောင်းလဲသွားလိမ့်မယ်လို့ကျွန်တော်အလေးအနက်တက်ဆမိပါတယ်။အခုတော့အဲ့ဒီလိုအပြင်းမဖြစ်ခဲ့တာဟာသူ့ရဲ့နတ်ဆိုးလွှမ်းမိုးခြင်းအတိုင်းအတာဘလောက်ကြီးမားခဲ့တယ်ဆိုတာကိုသိသာစေခဲ့တာပဲလို့ကျွန်တော်အတော်ကြီးအသေးရမိခဲ့တာကိုလည်းဝန်ခံခဲ့ပြီးဖြစ်ပါတယ်။ဒီလိုယူရရှကာယုတ်ရဲ့နောက်ွယ်ကနတ်ဆိုးကိုခရစ်တော်မနိုင်နိုင်ဘူးလားဆိုတဲ့တန်ဖရာမျိုးဟာဝင်တိုက်ပါတယ်။ဒါပေမဲ့အဲ့ဒီသံတရားမျိုးသာဝင်နေဆိုရင်ကားတိုင်းတော်ကိုခရစ်တော်မရှောင်နိုင်ဘူးလားဆိုတာကိုထည့်ပြီးမေးရတော့မယ်။ပြီးတော့ကားတိုင်းတက်နေမဲ့အစားကဘာကြီးအပြစ်လွတ်စေလို့ပါဇက်ကနေတစ်ချက်လွတ်အမိန့်ပေးလိုက်ရင်ရတာပဲမဟုတ်လားဆိုတဲ့စိတ်ဝိညာဉ်အနှစ်သာရတဲ့မျက်လက်ဆန်တဲ့ယုံကြည်ခြင်းမျိုးကိုသာလိုချင်တဲ့လူတဘာဝမေခွန်းတွေကိုပါတတိကြီးထည့်ပြီးမေးရပါတော့မယ်။သူနဲ့တူပြိုင်မြင်ရတဲ့တမန်တော်ပေတရုရဲ့သရုပ်ကတော့ကျွန်တော်တို့အတွက်ဆွဲလောက်တဲ့သင်္ကန်းစာပဲလို့ကျွန်တော်ဆိုရင်မှားမယ်မထင်ပါဘူးမင်းတို့၁၂ယောက်ထဲကကောတခြားတပည့်တော်ဂျေလိုပဲငါ့ကိုစွန့်ခွာထွက်သွားခြင်းကြသလားဆိုပြီးမေးတဲ့အချိန်ရှင်ပေတရုရဲ့အဖြေကတော့တခင် ကျွန်ုပ်တို့သည်အဘယ်သူထံသို့သွားရပါမည်နည်းအဲ့ဒီစကားသမဲဖြစ်ပါတယ်ဟုတ်ပါတယ်ဘယ်မှမှအာကိုးစရာမရှိလို့အပြစ်ဒုစရိုက်အနှောင်အဖွဲ့မှာပဲကျင်လေကျဆားရတဲ့လူသားကဲတင်ရှင်ဘုရားသခင်စီကနေဘယ်လိုလုပ်ပြီးတော့သွေပြီးနိုင်ပါလေဒါဟာအင်မတန်ကောင်းမွန်တဲ့သင်ငန်းစာစကားပဲလို့ကျွန်တော်ဆိုချင်ပါတယ်အသက်ရှင်တော်မူသောဘုရားသခင်ဤသားတော်ကဲတင်ရှင်ခရစ်တော်ဆိုတာလေကျွန်တော်ယုံကြည်ကြပါတယ်လို့တပည့်တော်ပေတိဟုကဒီနေရာမှာပြောတယ်ပြီးတော့ဒီလိုသားတော်မလို့ကျွန်တော်အတွက်သာဝရအသက်ကိုတည်စေနေသောသခင်ဖြစ်ပါれဆိုတဲ့စကားဟာသင်ရှင်းသောဝိညာဉ်တော်လွှမ်းမိုးသူပေတိဟုရဲ့နှလုံးသားအသိနဲ့စာရန်လွှမ်းမိုးသောယူရရှကာယုတ်တို့ရဲ့ဘဝကိုနှိုင်းဆတူပြိုင်စဉ်းစားလိုက်ရင်အမှောင်နဲ့အလင်းစီးချပြလိုက်ခြင်းနဲ့အတူတူပဲလို့ကျွန်တော်အလေးအနက်စဉ်းစားမိပါတယ်မိတ်ဆွေအပေါင်းတို့ခင်ဗျာဖန်ဆင်းတော်မူတဲ့ကျွန်တော်လူသမိုင်းဟာအလင်းနဲ့အမှောင်တူပြိုင်သက်ဝင်လှုပ်ရှားရသမိုင်းဖြစ်ပြီးတော့ဒီသမိုင်းဟာအသက်လန်းနဲ့အပြက်လန်းနှစ်ခုစလုံးစီကိုဥတီခြိတက်နေတဲ့သမိုင်းဖြစ်ကြောင်းဒီကျမ်းစကားတွေအားဖြင့်အလင်းအနက်သတိပေးနေတယ်လို့တင်ပြလိုက်ပါစေရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး9ကိုအခုဆက်လက်လေ့လာကြပါစို့အငယ်1မှ9ထိုနောက်မှယေရှုသည်ဂါလိလဲပြည်၌လှည့်လည်တော်မူ၏ယူရာလူတို့သည်ကိုတော်ကိုသတ်အံ့သောငါရှာကြံကြသောကြောင့်ယူရာပြည်၌လှည့်လည်ခြင်းငါအလိုတော်မရှိယူဒလူတို့ဤသက္ကဏီပွဲခံခံဤတွင်ညီတော်တို့ကသင်ပြူသောအမှုတို့ကိုတပည့်များတို့သည်မြင်စေခြင်းငါဤရက်မှထွက်၍ယူရာပြည်သို့ကြွပါကြော်သောကိတ်ကြီးကိုအလိုရှိသောသူမြည်ပြီးကမထင်ရှားသောအားဖြင့်အဘယ်အမှုကိုမှမပြုတတ်ဤအမှုတို့ကိုသင်ပြီးပြုရင်ဤလောက၌ကိုကိုထင်ရှားစွာပြပါဟုမယုံကြည်သောကြောင့်ယေရှုအားဆိုကြ၏ယေရှုကလည်းငါအချိန်မရောက်သေးသင်တို့ဘို့ခတ်သိမ်းသောအချိန်သင်လျက်ရှိ၏လောကီသားတို့သည်သင်တို့ကိုမမုန်းနိုင်ငါကိုမုန်းကြ၏အကြောင်းမူကားငါသည်သူတို့၏အကျင့်ကိုဆိုးညစ်ကြောင်းကိုသက်သေခံ၏ထိုပွဲသို့သင်တို့သွားကြလော့ငါမသွားသေးငါအချိန်မပြည့်စုံသေးဟုမိန့်တော်မူပြီးလျှင်ဂါလိလဲပြည်မှနေတော်မူ၏ကဲတင်ရှင်ရဲ့ခရီးလမ်းကြောင်းနဲ့ပြက်ကြိန်ကိုရှင်ယောဟန်ခရစ်ဝင်ဟာအတော်သိလာစေပါれ။အခန်းကြီး6ဟာဂါလိလဲအိုင်တဝိုက်မှာရှိခဲ့တယ်။ကားတိုင်းလမ်းသို့မတက်မီ၊ကားတိုင်းလမ်းသို့မလျှောက်မီတစ်နှစ်ခန့်အကွာအဝေးဖြစ်တဲ့အေပီလာလို့ကက်ချက်လို့ရနိုင်ပါれ။အခုအပိုင်းကတော့ကားတိုင်းတော်ကိုမတက်မီ6လဖြစ်တဲ့အောက်တိုဘာလမြန်မာတို့အဖို့တော့သတင်းကျွလာလို့ခန့်မှန်းရရှိပါれ။ရှင်မာသဲခရစ်ဝင်ကျမ်းအခန်းကြီး15မှ18ရှင်မာကုခရစ်ဝင်ကျမ်းအခန်းကြီး9မှ9နဲ့ရှင်လုကာခရစ်ဝင်ကျမ်းအခန်းကြီး9တို့နဲ့တူပြန်ရှိတဲ့အချိန်ကာလလို့ရှင်တွဲပြီးတော့လေ့လာနိုင်အောင်ကျွန်တော်တင်ပြလိုပါ रे ။ကောင်းကင်နိုင်ငံတော်ကသတ်မှတ်တဲ့အချိန်စရာအတိုင်းသာသူဟာကားတိုင်းတော်ပေါ်မှာအသေးခံရမှာဖြစ်ပါ रे ။ဒါကြောင့်အချိန်မတိုင်ခင်မှာယူရာပြည်ယေရုရှလင်မြို့တော်ကြီးကိုတူပြန်မသွားနိုင်သေးဘူးဆိုတာကိုမှတ်ထားကြရပါမယ်။အခုအချိန်အခါမှာတော့သတ်ကနေပွဲတော်အချိန်နီးပြီဆိုတာတွေ့ရတယ်။ဝိပ္ပယကျမ်းအခန်းကြီး23အရသက္ကဏီပွဲဆိုတာဟာထွတ်မြောက်ခြင်းကိုထွတ်မြောက်ခြင်းဆိုတဲ့ကျေးဇူးတရားကိုခံရတဲ့အချိန်ကျွံဘဝကနေလွတ်မြောက်ခြင်းဆိုတဲ့ကျေးဇူးကိုခံရတဲ့အချိန်တောကန္တရသစ်ခက်မှာတဲရီထိုးပြီးနေခဲ့ရတာကိုသားစဉ်မြည်ဆက်ပြန်လည်ပြီးသရိယဇေဖို့အစဉ်အဆက်ကျင်းပရတဲ့ပွဲပါပဲပွဲတော်ဟာခொနည်းရဲ့ပတ်လုံးရှင်လန်းဝမြောက်စွာကျင်းပရတယ်အသီးအနှံတွေသစ်ပင်အကိုင်းအခက်တွေနဲ့ကျင်းပရတယ်ဆိုတာကိုဝိပ္ပယကျမ်းအခန်းကြီး23အငယ်33မှအဆုံးအထိကျွန်တော်ပြန်လည်လေ့လာနိုင်ပါ रे အဲ့ဒီလိုသက္ကဏီပွဲတော်ဤကချိန်မှာယေရှုကိုလာပြီးတော့ဘုံတကောရှိမှန်ပို့ပြီးတော့ကြော်ကြားအောင်တနည်းအားဖြင့်ပို့ပြီးတော့ပေါ်ပြူလာဖြစ်အောင်ယူရပြည်ကိုကြွသွားပြီးတော့သတ္တိတွေပြပါလားလို့ဘုံတကောအစွန်းသတ္တိတွေပေါ်ပြပါလားလို့လာပြီးတော့ပြောတာကတော့သူ့ရဲ့ညီဝန်ဝဲကလေးတွေဖြစ်တဲ့ယာကုပ်ယောသေရှိမုန်နဲ့ယူဒတို့ပဲဖြစ်ပါ रे အဲ့ဒီညီတော်မောင်တွေဟာအခုအချိန်မှာသူ့ရဲ့ညီအကိုခရစ်တော်ရဲ့ကယ်တင်ရှင်ဖြစ်ခြင်းဆိုတာကိုနားမလည်နိုင်ကြသေးဘူး။ယုံကြည်ခြင်းလည်းမရှိကြသေးဘူး။ယုံကြည်ခြင်းမရှိသူတွေရဲ့ထုံးစံအတိုင်းမင်းတကိုးတွေထုတ်ပြီးသုံးပြလိုက်ဆမ်းမှာအကိုရ။လူလောကကြီးအလဲမှာအကုန်ဂျွန်းထုံးပေါက်ကုန်ဖြစ်သွားအောင်ကိုထင်ရှားပြလိုက်ရော့ပေါ့ကွာဆိုတာမျိုးတွေလာပြီးတော့ပြောကြခြင်းဖြစ်တယ်။ကျွန်တော်ပထမပိုင်းပြောခဲ့တဲ့အတိုင်းကားတိုင်းပေါ်အချိန်ကုန်ခံမတက်ပဲအပြစ်တွေလွတ်စေသတည်းလုတ်ရောပေါ်တို့ယူရရှကာယုတ်စီကနတ်ဆိုးကိုနှင်မထုတ်နိုင်ဘူးလားတို့ဆိုတဲ့ကြောက်တိုးရိုက်တဲ့ကလေးအဆင့်အတွေးအခေါ်မျိုးကလာတဲ့အပြောမျိုးတွေလို့ဆိုချင်ပါတယ် ဒီညီအကိုတွေကယာကုပ်နဲ့ယူဒာတို့ဟာရှင်ယာကုပ်ရှင်ယူဒာဆိုတဲ့တမန်တော်များဖြစ်လာပြီးတော့သမာကျမ်းစာမှာဩဝါဒစာများကိုပါဝင်ရေးသားခဲ့တဲ့အထိအမှုတော်ကိုပါဝင်ဆောင်ရွက်ခဲ့ကြတယ်လို့ကျွန်တော်တို့နောက်ပိုင်းမှာသိလာကြရပါလိမ့်မယ်။အခုတော့မယုံကြည်ခြင်းရဲ့အားမလို့အားမရဖြစ်ခြင်းရဲ့ယေရှုကိုသူတို့ကလည်းဆရာဝန်လုပ်ကြပါလေ။ခရစ်တော်ဟာကားတိုင်းလမ်းအဖြစ်ပါ။လူသားတို့အဖို့အသက်လမ်းကိုချပေးသနာရမှာဖြစ်ပါလေ။ပြီးတော့အလင်းတရားဖြစ်တဲ့သူဟာအမှောင်လောကဆိုတဲ့လူအဖွဲ့အစည်းရဲ့အပြစ်ဒုစရိုက်များကိုဖော်ပြမယ်။ဒါကြောင့်မို့လူတွေသူ့ကိုမုန်းကြမယ်ဆိုတာကိုထည့်သွင်းဖော်ပြလိုက်ပါတယ်။တစ်ချိန်တည်းမှာဒီအလင်းတရားဟာလူသားတွေရဲ့ခိုင်မာတဲ့နှလုံးသားများကိုမာကျောနေတဲ့ခံယူချက်များကိုအေးပျော်ကြသွားအောင်နူးညံ့သိမ်မွေ့သွားအောင်လုံနိုင်စွန်းရှိတဲ့အကြောင်းကိုတော့ခရစ်တော်ဆန့်ကျင်ရေးသမားကြီးတယောက်ရဲ့ဘဝကနေတမန်တော်ကြီးအဖြစ်တစ်ဖြစ်ပြောင်းလဲခဲ့သောရှင်ပေါလုနဲ့ကျွန်တော်သက်သေထင်ရှားကြရအောင်မှဖြစ်တဲ့အကြောင်းဖြည့်ဆွတ်ဖော်ပြလိုပါတယ်ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး9အငယ်30မှ33ညီတော်တို့သွားပြီးမှကိုတော်သည်ထိုပွဲသို့မထင်မရှားကြွတော်မူ၏ထိုပွဲ၌ယူဒလူတို့ကယေရှုသည်အဘယ်မှရှိသနည်းဟုမေးမြန်းရှာဖွေကြ၏လူအစုအဝေးတို့သည်ကိုတော်ကိုအကြောင်းပြု၍အုတ်အုတ်တဲတဲဖြစ်ကြ၏အချို့တို့ကသူသည်သူတော်ကောင်းဖြစ်သည်ဟု၍၎င်းအချို့တို့ကသူတော်ကောင်းမဟုတ်လူများကိုလှည့်ပြားသည်ဟု၍၎င်းဆိုကြ၏သို့တော်လည်းယူဒလူတို့ကိုကြောက်သောကြောင့်အဘယ်သူမျှအတိအလင်းမပြောဝန်ကြခရစ်တော်ဟာသူ့ညီတော်တို့ကိုအရင်သွားစီပြီးတော့မှသူဟာသူ့တပည့်တော်တွေနဲ့အတူယေရုရှလင်မြို့ကိုသွားခဲ့ပါတယ်မထင်မရှားဖြစ်တဲ့ Sheep Gate လို့ခေါ်တဲ့မြို့တော်ရဲ့နောက်ပေါက်ကဝင်ပါလိမ့်မယ်သိုးတကားဝါလို့လဲကျွန်တော်တို့ဒီရှင်ယောဟန်ခရစ်ဝင်ကျမ်းရဲ့စောစောပိုင်းကျမ်းတစ်ကျမ်းမှာကျွန်တော်တို့တွေ့ခဲ့ရပြီးပါပြီမြို့တော်ကိုအသေးခံရန်နောက်ဆုံးကြွလာခြင်းကလွဲပြီးတော့ခရစ်တော်ဟာအခုအတိုင်းပဲမထင်မရှားဝိုးရွားစွာနဲ့ခရီးကျွားဝင်ခဲ့တယ်လို့ကျွန်တော်ယူဆပါတယ်။အခုအချိန်မှာသူ့ကိုစောင့်နေတဲ့ယူရလူဆိုတာတွေကတော့သူ့ကိုအပြစ်ရှာနေတဲ့ကျမ်းတက်တီနဲ့ပါရိရှဲတွေကိုဆိုလိုခြင်းပါပဲ။ဥပရေအရယူယောက်ျားတွေအားလုံးဟာဒီပွဲတော်မှာတက်ကိုတက်ရောက်ရမှာမို့သူတို့ကခရစ်တော်ကိုမျက်လုံးထောက်ထောက်ကြည့်နေကြတာပါ။မတက်ရောက်ရင်ဒါဟာအပြစ်ပဲမဟုတ်ဘူးလား။အခုအချိန်မှာဒီကျမ်းတန်တဲ့ပါရိရှဲအဖိုင်းဝိုင်းတွေဟာခရစ်တော်ကိုအယံကာရောတော့အပြစ်မပြောဝင်သေးပါဘူးကြိတ်ကြံတဲ့အဆင်မရှိပါသေးတယ်ယင်ထဲမှာကတော့သတ်ဖို့အတွက်သာအာယုံဆိုင်နေကြပြီဒါပေမဲ့ခရစ်တော်ရဲ့အရှင်အဝါဆိုတာဟာသူတို့အတွက်အကာအယံကြီးတစ်ခုလိုပဲတည်နေခဲ့တယ်လို့ကျွန်တော်တို့ကောင်းကောင်းကြီးသဘောပေါက်နိုင်ပါတယ်အငယ်၁၄နဲ့၅ထိုးပွဲကိုခံစဉ်တွင်ယေရှုသည်ဗိမာန်တော်သို့တဲ့၍ဆုံးမဩဝါဒပေးတော်မူ၏ယူဒလူတို့သည်အံ့ဩ၍ဤသူသည်စာမသင်ဘဲလျက်အဘယ်သို့တက်ပြီသနည်းဟုဆိုကြ၏ခရစ်တော်မမျှော်လင့်ဘဲဗိမာန်တော်ကိုရောက်လာခြင်းပါပဲမာလခိအနာဂတ်ကျမ်းဟာခရစ်တော်မပေါ်ခင်နှစ်ပေါင်း400လောက်ကတည်းကကြိုတင်ဖော်ပြထားချက်ရှိခဲ့ပါတယ်မာလခိအနာဂတ်ကျမ်းအခန်းကြီး3အငယ်1အရာသင်တို့ရှာသောသခင်သင်တို့တောင့်တသောဗြိညင်တမန်တော်သည်မိမိဗိမာန်တော်သို့ချက်ချင်းလာလိမ့်မည်ကြည့်ရှုလော့သောသခင်လာလိမ့်မည်ဟုကောင်းကင်ဘုရားအရှင်ထာဝရဘုရားမိန့်တော်မူ၏ဒီနမိတ်စကားဟာကတ်ကာလကုံဆုံးပြီးတော့တရားစီရင်တော်မူရန်ခရစ်တော်နောက်ဆုံးအချိန်ကြွလာရင်လဲဆက်လက်ပြီးတော့ပြည့်ပြည့်စုံအောင်မှာပဲဖြစ်ပါတယ်ဘယ်ပရောဖက်ရဲ့သင်တန်းကျောင်းမှာမှတက်เสียမလိုပဲနဲ့ကျောင်းတက်เสียပညာသင်เสียမလိုပဲနဲ့နှုတ်ကပတ်တော်ကိုအာကုန်ဆောင်ပြီးတော့ကျင့်ညက်နေတဲ့သခင်ကျောင်းကျမ်းတက်တွေဟာထိတ်လန့်တုန်လှုပ်ခဲ့ရပါတယ်ပြီးတော့ဝန်ခံကြရပါတယ်။သူဘယ်လိုဓာရီတက်မြောက်သလဲတဲ့။လာမယ့်အငယ်46ကျရင်တွေ့ရအောင်မှာကတော့ဘလူမှသူ့လိုမဟောစဖူးဘူးဆိုတဲ့အဖန်ကိုဆက်ပြီးကြားကြရအောင်မှာဖြစ်ပါတယ်။အငယ်76နဲ့79ယေရှုကလည်းငါဟောသောဒေသနာသည်ငါ၏ဒေသနာမဟုတ်ငါကိုစေလွတ်တော်မူသောဒေသနာဖြစ်ထိုသူ၏အလိုတော်သို့လိုက်ခြင်းသောသူမည်သည်ကဤဒေသနာသည်ဖျားသခင်ဤဒေသနာတော်ဖြစ်သော်ငါသည်ကိုယ်အလိုအလျောက်ဟောပြောသော်ဟုပိုင်းခြား၍သိလိမ့်မည်အလွန်ကောင်းမွန်တဲ့ခရစ်တော်ရဲ့စကားပါပဲကယ်တင်ရှင်ကပြောတယ်ငါဟောတဲ့ဒေသနာဆိုတာဟာငါရဲ့ဒေသနာမဟုတ်ဘူးငါကိုစေလွတ်တော်မူသောသူဤဒေသနာဖြစ်ထိုသူဤအလိုတော်သို့လိုက်သောသူမည်သည်ကဤဒေသနာသည်ဖျားသခင်ဤဒေသနာတော်ဖြစ်သော်သို့မဟုတ်ငါအလိုအလျောက်ဟောပြောသော်ဆိုတာကိုချာနာပြီးသိလိမ့်မယ်လို့ဖော်ပြလိုက်တယ် တကယ်တော့ကယ်တင်ရှင်သခင်ခရစ်တော်ဆိုတာဟာကောင်းကျင်ဘုံရှင်အဖဖျားသခင်ပဲဖြစ်တယ်အဖဖျားသခင်ရဲ့နှလုံးသဲပွတ်မှပေါ်ထွန်းသောဝိညာဉ်တော်သည်လူဤဇာတိကိုခံယူ၍ဆင်းသက်ခြင်းသာဖြစ်တယ်ဒီလိုဆင်းသက်ခြင်းဟာအချင်းကြီးမဟုတ်ဘူးလူလောကသားတွေကိုအပြစ်လောကကရွေးထုတ်ဖို့ထာဝရအသက်လမ်းကိုထာဝရဘုရားသခင်ကပေးခြင်းနဲ့အမှုတော်ကိုထာဝရဘုရားသခင်ရဲ့ကိုစားထာဝရဘုရားသခင်ရဲ့ဝိညာဉ်လူစားတိကိုခံယူပြီးတော့ဆောင်ယူပေါ်ဆောင်ခြင်းပဲဖြစ်တယ်။ဒီကျေးဇူးတရားကိုလူသားဟာနားလည်ဖို့အလွန်ခက်ခဲပါတယ်။ခက်ခဲတဲ့အတွက်ကြောင့်လဲတပည့်တော်ကြီး12ပါးသာမကသေးဘူး။သူ့ရဲ့ညီတွေတို့တခြားတပည့်လက်ခွဲလေးတွေတို့ဒါတွေဟာဂုရတိရှုပ်ထွေးနေကြစေပဲလို့ကျွန်တော်တို့ကောင်းကောင်းကြီးသဘောပေါက်နိုင်ပါတယ်။မိတ်ဆွေအပေါင်းတို့ခင်ဗျာကျွန်တော်မိတ်ဆွေတို့အဖို့သင်ပြရသောတမန်ကျမ်းဟာဘယ်လိုအတိတ်ပဲမျိုးကိုဖော်ပြနေပါသလဲကျွန်တော်အတွက်အလွန်တောင့်တအပ်တဲ့ဖာဝရအသက်လမ်းအကြောင်းကိုကျွန်တော်ဟာအရှင်းလင်းဆုံးမြင်ရအောင်လို့ဝိညာဉ်သဘောတရားကိုနှိမ့်နှိမ့်ချွတ်ချွတ်လေ့လာဖော်ပြနေရှိပါတယ်ကျွန်တော်ဟာကယ်တင်ရှင်သခင်ခရစ်တော်ရဲ့ချစ်ချင်းမေတ္တာတော်ကိုသင်ရှင်းသောဝိညာဉ်တော်ရဲ့လမ်းပြခြင်းအားဖြင့်နားလေသဘောပေါက်နိုင်ကြပါစေလို့စေရနာမြတ်တာများစွာနဲ့ဆုတောင်းမြတ်တာပို့သားလျက်ရှိနေပါ रे မိတ်ဆွေအပေါင်းတို့ခမညာ၃ပါးတဆူဖြစ်တော်မူသောဘုရားသခင်ရဲ့ကြီးမားလှတဲ့တကူတော်ကိုမမြည်စမ်းမဲနဲ့ခတ်လန်းလန်းကနေအတင်းပြောသလိုပြောနေလို့ကတော့ကျေးဇူးတော်ကိုခံရစရာအကြောင်းမရှိနိုင်ပါဘူးကျွန်တော်အခါကပြောခဲ့ဘူးသလိုလူလူချင်းတယောက်ကိုတယောက်ချစ်ဖို့ဆိုတာဟာသူ့အကြောင်းကိုသိဖို့လိုကိုလိုတယ်ထာဝရဘုရားသခင်ရဲ့အကြောင်းကိုသိဖို့ဆိုတာကတော့သူ့ကိုချစ်ဖို့နဲ့ယုံကြည်ဖို့အရေးဟာပထမဦးဆုံးနေရာမှာရှိတယ်လို့ထပ်မံတင်ပြလိုက်ပါစေ။ဒါကြောင့်မို့လို့လေ34ခုမြောက်သောစာလံသီးချင်းအငယ်10မှာဒါဝိဒ်မင်းကြီးကအခုလိုဆက်ဆိုခဲ့ပါတယ်။သူရေးဖွဲ့ခဲ့တဲ့အချက်ကိုဒီနေရာမှာကျွန်တော်တို့အထူးပဲသင်ခန်းစာရယူပြီးတော့ဆင်ခြင်နှလုံးသွင်းတိုက်တယ်လို့ကျွန်တော်ယူဆမိပါတယ်။နားဆင်ကြည့်ကြပါ။ထာဝရဘုရားသည်ကောင်းမြတ်တော်မူသည့်အကြောင်းကိုမည်ဆန်း၍တိမှတ်ကြလော့ကိုတော်ကိုခိုလုံသောသူသည်မင်္ဂလာရှိ၏အဲ့ဒီဖို့ပြချက်ပဲဖြစ်ပါတယ်နှိမ်ချသောစိတ်နဲ့သူကိုငန်းလင့်မျှော်တသူချစ်မြတ်နိုးစွာရှားဖွေလိုလားတောင့်တသူတို့ဟာခရစ်တော်အားဖြင့်အနန္တတကုရှင်ဘုရားသခင်ရဲ့အသက်ရှင်တော်မူခြင်းကိုမလွဲဧကန်သိရှိခံစားကြရမှာပဲလို့အာမခံလိုက်ပြရစီခင်ဗျာဆုတောင်းကြပါစို့ကောင်းကင်ဘုံ၌ရှိတော်မူ၍ကျွန်တော်တို့တဦးတယောက်စီတို့ကိုအစဉ်အမြဲချစ်သနာတော်မူသောယေရှုရှင်ဖခင်ဆရာဘုရားသခင်ကိုရောရှင်ဤပို့ဆောင်တော်မူခြင်းယေရှုတော်ကြောင့်အလွန်လေးနက်နဲ့ရှိုင်းသောရှင်ယောဟန်ခရစ်ဝင်ကျမ်းများကိုကျွန်တော်တို့သည်ရှင်းလင်းပြတ်သားစွာဖြင့်အသေးပေများကိုဖော်ဆောင်လျက်ရှိပါ၏မိတ်ဆွေသောတာရှင်များအတွက်လည်းပြန်လည်တင်ဆက်လျက်ရှိပါ၏တင်ပြသောတမန်ကျမ်းအဖွဲ့သူအဖွဲ့သားများအားလုံးတို့ကိုကောင်းကြီးမင်္ဂလာပေး၏ကိုရောရှင်ဤအတိတ်ပဲနဲ့ဆိုင်ကျဲဝန်းသောတမန်ကျမ်းစာများကိုအတိတ်ပဲပြန်ဆိုရာတွင်တန်ရှင်းသောဝိညာဉ်တော်အားဖြင့်သာပြန်ဆိုနိုင်ဖို့အခွင့်ကိုပေးတော်မူပါမိမိတို့၏အစွန်းသက်တည်နှင့်ကံဉဏ်ဝရိယတို့ကိုအာမကိုပဲကယ်တင်ရှင်သခင်ခရစ်တော်နှင့်တန်ရှင်းသောဝိညာဉ်တော်ဤစွန်းအားဖြင့်သာလျှင်ကျွန်တော်တို့သည်နှုတ်ကပတ်တမန်ကျမ်းစာတော်ကိုအတိတ်ပဲဖော်နိုင်သောသူများဖြစ်နိုင်ဖို့အခွင့်ကိုပေးတော်မူပါအိုးကျေးဇူးရှင်ဖခင်ဆရာဘုရားသခင်ကျွန်တော်ဤပြန်လဲတင်ဆက်ခြင်းအလုံးစုံတို့သည်နာစင်ရသောမိတ်ဆွေသောတာရှင်တဦးစီတို့ဤစိတ်နှလုံးကိုထိတွေ့၍ကိုရောရှင်ဤလမ်းပြသနာတော်မူခြင်းအဖြစ်ကျေးဇူးတော်နှင့်မေတ္တာတော်ကိုပုံမို့၍ထိတွေ့ရဖို့အခွင့်နားလဲခံစားရဖို့အခွင့်ကိုပေးသနာတော်မူပါကိုရောရှင်ကိုယုံကြည်အားကိုး၍ကိုရောရှင်ကိုဖူးမြင်ပြီးမှသာလျှင်ကိုရောရှင်ဤချစ်ချင်းမေတ္တာကိုပုံမို့ထိတွေ့နိုင်သည်ဟုသောသဘောတရားကိုကျွန်တော်တို့ဒီလက်ကင်ထား၍ကိုရောရှင်ဤထံသို့နောင်တနှင့်မျော်လင့်ခြင်းနှင့်ယုံကြည်ခြင်းနှင့်တိုးဝင်ချင်းကပ်နိုင်သောသာသမီတဦးစီဖြစ်နိုင်ဖို့အခွင့်ကိုပေးသနာတော်မူပါကျွန်တော်တို့ဤအသက်တာများအားလုံးတို့သည်ကိုရောရှင်ရှင်သန်ခွင့်ပေးသရွေသာလျှင်နေရာအကြောင်းကိုကျွန်တော်တို့ဒီသဘောပေါက်၍အစဉ်အမြဲနှိမ်ချသောနှလုံးသားနှင့်တကောအနန္တကြီးမားတော်မူလှသောအသက်ရှင်တော်မူသောဘုရားသခင်ကိုယောကျိုးလေးစားအားကိုးတတ်သောသူများဖြစ်နိုင်ဖို့အခွင့်ကိုပေးသနာတော်မူပါ။အိုးဖမေဆာဘုရားသခင်ဤကဘာလောကကြီးတစ်ခုလုံးပေါ်မှာညီသက်ခြင်းအခွင့်ကိုပေးတော်မူပါ။ မိတ်ဆွေသောတာရှင်တဦးစီတို့နှင့်တကွသူတို့ဤမိသားစုအသီးသီးတို့ပေါ်မှာလေလူတို့ကြံစီ၍မမိနိုင်သောငြိမ်သက်ခြင်းနှင့်ကောင်းကြီးမင်္ဂလာအမျိုးမျိုးကိုချက်ပေးမဆသနာတော်မူပါမည်အကြောင်းနာမတော်ကိုအမိပြု၍အလွန်ယိုသေးစွာဖြင့်ဆုတောင်းအသနာခံဝန်ပါသည်ဖဖျာအာမင
်ဒေါက်တာထွန်းမြတ်၏စီစဉ်တင်ဆက်တဲ့သင်တရသောတမချန်းအစီအစဉ်ဖြစ်ပါတယ်နောက်တစ်ချိန်အစီအစဉ်မှာရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး9အခန်းငယ်18ကနေအခန်းငယ်53အထိကိုလေ့လာမှာဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါတယ်